ကိုကိုနိုင်ငံမှာတော့ချုံတော်ကြောင်ရှုဆိုင်ထားတဲ့တမန်ရွေးကောက်ပွဲဒီကနေ့ပြုလုပ်ပြီးတော့မေဆနာရှင်တွေနဲ့ပြနေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲကဆိုလို့ရှိရင်တော့ကိုကိုနိုင်ငံမှာပထမဆုံးအကြိမ်ညှိနှိုင်းပြီးတော့ဒီမိုကရေစီနီးကျအာဏာလွှဲပြောင်းပြီးမဲ့ရွေးကောက်ပွဲဖြစ်လာဖို့မျှော်မှန်းထားပါတယ်။ရွေးကောက်ပွဲမှာမငြိမ်သက်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်စရာကရှိနေပါတယ်။နိုင်ငံရဲ့ရှိဘက်ချက်မှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့အခြေအနေကြောင့်နောက်ဆုံးအကြိမ်ကပ်ပြီးတော့လူသတန်းလောက်မဲပေးခွင့်ကိုပိတ်ခဲ့ရပါတယ်။ဒါရွေးကောက်ပွဲပေါ်မှာယုံကြည်စိတ်ချမှုထိခိုက်စေတဲ့ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိနေပါတယ်။လက်ရှိသမ္မတဂျူဇက်ကပီလာကရွေးထားတဲ့သမ္မတလောင်းဟာအရင်ပြည်ထောင်ဝန်ကြီးအမန်နျူအယ်ရမန်ဆာရီချာဒရီဖြစ်ပြီးတော့သူ့ကိုဥရောပသမဂ္ဂကရည်တံခတ်ထားပါတယ်။သူနဲ့အပြိုင်အတိကအတိုက်ခံကုလေနှစ်ဦးကတော့မာတင်ဖော်ယူလူနဲ့ဖလစ်ရှစ်ဇတဂီရိုဖြစ်ပါတယ်။ကွန်ဂိုပြည်သူ၄ဒီခါမှာကွန်ဂိုပြည်သူတန်း40ဟာကွန်ပျူတာစနစ်ကိုတုံပြီးတော့ပထမဆုံးအကြိမ်မဲပေးခွင့်ရမှာပါ။မဲရလတ်တူလင်းညာခံရနိုင်လဲဆိုပြီးတော့တိုက်ခိုက်ပြီးဘက်ကတော့စွန့်ရင်းရရှိပါတယ်။